မြန်မာနိုင်ငံကရောက်နေကြတဲ့ဒုက္ခသည်တွေကိုအသက်မွေးဝမ်းကြောင်းပညာသင်ကြားပေးတဲ့နေရာမှာမလေးရှားအစိုးရရဲ့ရန်ပုံငွေကိုအသုံးမပြုဘဲနိုင်ငံတကာကအကူအညီထောက်ပံ့တဲ့ငွေတွေကိုသုံးစွဲသွားမယ်လို့မလေးရှားနိုင်ငံသားဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကဒီကနေ့ပြောပါတယ်ဒုက္ခသည်တွေအနေနဲ့လိုအပ်တဲ့အတတ်ပညာတွေတက်ကြွထားခြင်းမရှိတာကြောင့်နိုင်ငံတွင်းကလုပ်ငန်းခွင်တွေမှာဝင်ရောက်လှုပ်လှုပ်နိုင်ခြင်းမရှိကြသေးဘူးလို့လည်းဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကပြောပါတယ်လက်ရှိမှာစားတောက်ဆိုင်ဆက်ယုံအလုပ်ယုံနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်သမားလိုအပ်မှုတွေရှိနေပေမဲ့ဒုက္ခသည်တွေကလိုအပ်တဲ့အရေးအချင်းတွေမပြည့်မီတာကြောင့်အလုပ်ရှင်တွေကအလုပ်ခန့်လို့စိတ်မရှိကြဘူးလို့သူကပြောပါတယ်။ဒါကြောင့်အလုပ်လုပ်ချင်စိတ်ရှိတဲ့သူတွေကိုအသက်မွေးဝမ်းကြောင်းပညာသင်ကြားပို့ချပေးဖို့စီစဉ်နေကြောင်းဒါပေမဲ့အဲ့ဒီလိုပို့ချတဲ့နေရာမှာလည်းမလေးရှားအစိုးရရဲ့ရမုံငွေကိုအသုံးမပြုဘဲနိုင်ငံသားရေးဝန်ကြီးတူဦးအနေနဲ့သူ့ဘက်ကနိုင်ငံသားအစိုးရတွေနဲ့ NGO အဖွဲ့အစည်းတွေထံကအလုပ်ငွေကောက်ခံပြီးရတဲ့ငွေနဲ့သင်ကြားပေးဖို့စီစဉ်နေကြောင်းဝန်ကြီးအဗ်ဒူလာကပြောပါတယ်2022ခုနှစ်လူငယ်များနေ့အထိမ်းအမှတ်အဖြစ်ကျင်းပတဲ့အနာဂတ်အတွက်လူငယ်မဲဆန္ဒရှင်များညီလာခံမှာဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကအဲ့လိုပြောခဲ့တာပါအခုချိန်အထိကာတာနိုင်ငံကဒေါ်လာ50,000,000လူတန်းထားပြီးဖြစ်ကြောင်းနဲ့အဲ့ဒီငွေတွေကဒေါ်လာ600,000ကိုဒုက္ခသည်တွေရဲ့ကျန်းမာရေးဆိုင်ရာကိစ္စရပ်တွေမှာသုံးစွဲခဲ့ပြီးဖြစ်ကြောင်းလဲဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကပြောပါတယ်ခင်ဗျာ